22ရာစုပြည်လုံးကျင်းပခင်ကာလမှာတိုက်ခိုက်တာတွေရှိစေဖို့နဲ့မကြည်လေးတာတွေရှိရင်နှစ်ဖက်နှိမ့်နှိုင်းဖြေရှင်းဖို့ပြည်သူ့အဆင့်ပြစ်ခတ်တိုက်ခိုက်မှုရေးဆွေးရေးဆိုင်ရာဘူးရဲဆောင်ကြီးကော်မတီ GNCU ဥက္ကဋ္ဌအမှတ်နှစ်စစ်ဆေးရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြေကပြောလိုက်ပါတယ်ဒီကိစ္စမှာကျင်းပတဲ့ GNCU အစည်းအဝေးအဖွဲ့မှအဲ့လိုပြောတော့တာပါအပြည့်စုံကတော့ရန်ကုန်မြို့ကနေရွှေရွှေမြမိုင်းသတင်းတောက်ကုမှုစော်ကသတင်းပေးပို့ထားပါတယ်
Okay, ဆိုရကြံပေါ်အပြည့်အစားချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်နဲ့အရက်သားတွေပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲဆောင်ကြီးကောင်တီ GMCU ရဲ့တုံးရကြအစည်းအဝေးကိုဒီကနေ့မနေ့မှာစတင်ခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးမှာ GMCU ရဲ့ဥက္ကဋ္ဌကကွယ်ရေးဝန်ကြီးဌာနအမှတ်နှစ်စစ်ဆင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြေကနှုတ်ခွန်းဆက်အမှားစကားမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ် ဒီမျိုးသားလုံးမြောက်ရေးတပ်ဖွဲ့ KNLA ရဲ့စစ်ထောက်ချုပ်လည်းဖြစ် GMCU ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဗိုလ်ချုပ်စောအိုက်ဇက်ဖိုးကတော့ GMCU ရဲ့ဆောင်ရွက်ချက်တွေဟာ NCA လက်မှတ်ရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအတွက်စံနမူနာကောင်းတွေဖြစ်ဖို့လိုအပ်ကြောင်းပြောပါတယ်။
NCA
ဒီကနေ့ကနေရတာကတော့ဆက်ပြန်ရှိနေတဲ့တိုင်းပါတဲ့ကနေရတော့ဘူးတော့ပါတယ်။ဒါကြောင့်ဒီလိုပြန်ပြီးအပေါင်းပေါ်မှုများဆက်နေတဲ့ကနေရမှာအန်ဒီနဲ့ဒီအန်ဒီပေါ်မှာရုပ်ရှင်လာဖို့အတွက်စံနမူကောင်းများဖြစ်လာပါတယ်။သူရဲ့နှုတ်ခွန်းဆက်စကားမှာပဲစစ်ပွဲတွေကြောင့်အဓိကထိခိုက်နစ်နာရသူတွေဟာအရက်သားတွေဖြစ်ကြောင်းထောက်ပြပါတယ်။ NCA ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်နဲ့အစိုးရကြားမှာအခုလိုဆွေးနွေးနေချိန်မှာတော့စံပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေဟာအစိုးရတပ်မတော်နဲ့ TNLA ကတအံပလောင်တပ်ဖွဲ့ကြားမှာဖြစ်ပွားနေပြီးဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုနန်းခမ်းဒေသခံတယောက်ကအခုလိုပြောပါတယ်။အမနက်လုံးကဖြစ်တော့ကအမနာကျော်စစ်နိုင်မှာ
นั่นค้าอาชีพเนี่ยก็เนาะกองวายเนี่ยตังค้าอัธนามาบ่นั่นค้าเนี่ยสู่ไซมาเนาะเวมเอ่อคิดดีแต่เล่ามาบ่ตะมาเอ่อตะค้านั่นนี่บ่เนาะคันติกงขอบ่อันนี้ก็นี่เล่มดีก็หาถูกแล้วบ่ดีมันเนี่ยผิดเนี่ยนําหอมยาบ่ก็แล้วถูกแล้วก็เจอ
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲဟာမိနစ်20လောက်သာကြာမြင့်ခဲ့ပြီမနေ့ကဖြစ်တဲ့တိုက်ခိုက်မှုမှာတော့အရက်သားတဦးတေဆုံးခဲ့တယ်လို့၃ရောက်ထိခိုက်ခဲ့ကြောင်းပြောပါတယ်မနေ့ကတော့အဲ့ဒီနမ်ဖော်ပြာအောင်နာဒီနမ်ဖော်နဲ့ကောင်းခွေကြမှာပေါ့နော်အဲအဲ့မှာဖြစ်တယ်အဲ့ဒီကနေ့စပြီးတော့တိုက်ပွဲကရဟယူဖြစ်သွားတာပေါ့ရဟယူမရှိတဲ့ပြည်တယ်တကယ်ဒီကနေ့ခေါက်ကြောင်းခေ
အပေါ်နဲ့ကြည့်ပြီးတော့မျက်မှောက်ဖောက်ဆက်ပြီးတော့ဒီအထက်မှာအိမ်တွေပါယူပြီးကြည့်သွားတယ်။ပါယူလာမှပဲဆုံးသွားတယ်လို့ပြောတယ်။ဖြစ်ပြီးနောက်တော့အဲ့ဒီကောင်းခူနာမပေါ်ထပ်ဖြစ်တယ်။ဖြစ်တော့လည်းနောက်ပြီးလည်းကြားတယ်လည်းနဲ့လည်းဖြစ်တယ်။အဲ့မှာလည်းကောင်းခူကလည်းတော့ခူတဲ့အမျိုးသမီးသုံးယောက်ကြည့်သွားတယ်အမ
။ဒီကိတ်တန်ရရသူတွေကိုနန်းခမ်းမြို့စေးရုံကိုတည်ယူကုသပေးခဲ့ကြောင်းလည်းပြောပါတယ်။ဒီတည်ဆုံးမှုနဲ့ထိခိုက်မှုဟာအစိုးရတပ်မတော်ဘက်ကပြစ်ခတ်တာကြောင့်လို့ TNL ကတန်းပလောင်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ပေမဲ့ပြည်သားအတည်ပြုချက်တော့မရသေးပါဘူး။ဒီအပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမှခံရတဲ့တန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားနေပါလေ။ထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဘွဲ့လောက်ကတော့ NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအညီညာနေကြဖြစ်ပါလေ။ကျုပ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့ပြင်ဆင်နေပါတယ်။ လာမယ့်24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချရေးညီလာခံ23ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးပေးတဲ့အဖွဲ့အစည်းကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးပြည်ထောင်စုငင်းချရေးဆွေးနွေးမှုပူးတွဲကော်မတီကနောက်တစ်ပတ်အတွင်းမှာဆုံးဖြတ်ဖွယ်ရှိနေပါတယ်ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ NCA ကိုလက်မှတ်မရေးထိုးပေးတဲ့အဖွဲ့အစည်းကိုဖိတ်ကြားမှာမဟုတ်ကြောင်းဆုံးဖြတ်ထားတာဖြစ်ပါတယ်